မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွှေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းတာလိုတော့တယ်လို့ပါတီတီတီဟာဝင်ရောက်ရှင်ပြိုင်ကြမယ်သူတွေတတိပုဂ္ဂလကုစလေလောင်းတွေအကျိတ်နဲ့ရှင်ပြိုင်မဲဆွယ်နေကြပါတယ်။ဒီလိုရွေးကောက်ပွဲမဲဆွယ်နေကြတဲ့ကုစလေလောင်း6900ကျော်ထဲမှာအမျိုးသမီးနှစ်တော်အမတ်လောင်း1000ကျော်ပါဝင်ပြီးတိုင်းဒေသဒေသတချို့ကနေဝင်ပြိုင်ကြမယ်အမျိုးသမီးကုစလေလောင်းတွေလည်းအများပြားပါပါတယ်။သူရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုဒါတွေကိုဘယ်လိုကျော်လွှားနေကြသလဲလွတ်တော်မဲ့နေရာကိုရောဘာကြောင့်သူတို့ဝင်ပြိုင်ဖြစ်တာလဲစူရာတွေကိုဒီသတင်းဖန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင် There's a path we must choose sometime Gotta stand up and fight sometimeဒီနေ့2020ရွေးကောက်ပွဲကတော့နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေချိန်မှာကျင်းပတာမို့အကန့်အသတ်တွေကြားမှာထူးခြားခြားကျင်းပရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ကိုဗစ်ကြောင့်ချမှတ်ထားတဲ့စီးနင်းစည်းကမ်းချက်တွေအပြင်ဖွံ့ဖြိုးမှုနည်းပြီးနေမြေအရလည်းတည်ငြိမ်မှုအားနည်းတဲ့တိုင်းဒေသတွေမှာတော့မဲဆွယ်စည်းရုံးမှုတွေကိုပိုပြီးတော့ခက်ခက်ခဲခဲလုပ်ကြရတယ်လို့ကိုစတယ်လောင်းတို့ကပြောပါတယ်
။ရှိကတော့ဟိုနည်းနည်းတော့သိစိတ်နေတဲ့ပြီးခဲ့တဲ့လကတော့တိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်ရွာဖက်ပိုင်းဆိုရင်ကျမတို့တဲ့လိုမြရတဲ့အပိုင်းရှိတယ်ပေါ့နော်။ပြန်မှအချိန်နဲ့ငိမ့်နဲ့အချိန်ထိပြီးအောင်ဆောင်ပြီးမှပဲပြန်သွားရတယ်။ပြင်မိုးရတီဖြစ်တဲ့ဆိုရင်ကွန်မိန်ကလေးဆိုတော့ကျမတို့ကဆင်းဖို့အဆင်ပြေပေမဲ့လည်းအဲဒီကျမတို့နဲ့လိုက်မဲ့လူကြီးတွေကကျမတို့ပြန်ငဲ့နေတဲ့အပိုင်းတွေရှိတယ်ပေါ့နော်။အဲဆိုကျမတို့ချက်ချင်းဆင်းလို့မြရတဲ့အပိုင်းတွေလည်းရှိတယ်ချင်း။နည်းနည်းတော့အချိန်ကျန်ကြတော့ပေါ့။နည်းနည်းနောက်ဆုံးရတဲ့အပိုင်းရှိတယ်။
ကျားတော့တအောင်ပလောင်မျိုးသားပါတီ TNP ကနေကြောက်မင်းမျိုးနဲ့အမတ်တေပြည်နယ်အမတ်လောင်းနေရာဝင်ပြန်မဲ့လွေးလွန်လွင်ဦးပြောသွားတာပါ။နယ်မြေတည်ငြိမ်မှုအားနေတဲ့အတွက်အခုလိုခြေနေတွေကြုံရတဲ့အပြင် COVID-19 ရောဂါကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီးပင်းစည်းကမ်းတွေကြားမှာအခက်အသက်တွေပိုများတယ်လို့လွေးလွန်လွင်ဦးကပြောပါတယ်။ဘလို့ပဲဖြစ်ဖြစ်သူကတော့ဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပိုမိုကောင်းမွန်လာအောင်နောက်ဒေသတွေပြည်ပခန့်တွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့ပြည်သူတွေကိုကူစားပြုပြီးသူတို့အတွက်လိုအပ်တဲ့ကူညီကောက်ွယ်မှုတွေပေးနိုင်ဖို့အတွက်လွတ်တော်မဲ့နေရာကိုဝင်ပြိုင်ဖြစ်တယ်လို့ပြောပါတယ်
။စစ်ပေးရှောင်နဲ့ပတ်သက်ရင်ဆိုအရန်ကမှခက်ခနာဖြစ်တယ်။ဒါပေမဲ့သူတို့ဘက်ကနေထောက်ပံ့မှုရှိဖို့တချို့ဒီတောင်ပေါ်ဒေသကနေဆိုစစ်ပေးရှောင်တွေပြန်လာတယ်။ပြေးလာတော့ဗောနော်။ပြေးလာရင်လည်းသူတို့ကမပြန်မနဲ့ဒီမြို့ပေါ်နေတဲ့ချိန်ကျတော့ကျတော့အိမ်ငှားနေတယ်။တနေ့လုံးတနေ့စားဗောနော်။ဒါပေမဲ့သူတို့အတွက်ကဝင်ငွေကမမျှတဲ့အပိုင်းတွေရှိရဗောနော်။အလုံးနဲ့ပတ်သက်မှသူတို့တခက်ခဲဖြစ်တာလေးလည်းတွေ့တယ်။ဒီကြည့်သူအတွက်လှုပ်လှုပ်ပေးချင်တာပေါ့နော်
။မြင်းချင်းသားမျိုးကဆိုင်းနူးပန်ကတော့ကချင်ပြည်နယ်ပြည်သူပါတီကနေပြည်သူ့လွှတ်တော်နေရာအတွက်ဝင်ပြိုင်မှုရှိနေတဲ့သူပါ။သူပြောပြတဲ့မြင်းချင်းသားဘက်ကအခြေအနေအတွေ့အကြုံတချို့ကိုလည်းနားထောင်ကြည့်အောင်ပါ
။ခက်ခဲတော့အများကြီးပေါ့နော်။ဒီကောက်ကကကိုဗစ်နဲ့သွားတိုက်နေတော့ကျွန်တော်တို့ဘယ်ပြောမလဲ။ဒီကိုဗစ်ရှိနေစီကအရာလဲသွားရတာဆိုတော့ဒီ90ရောက်ချက်ပို့လို့မရဘူးပေါ့နော်။ဆိုတော့အဲ့လိုမျိုးသူတို့ရေထောင်းရချီပြီးမှစုပြီးမှပြောလို့ရတဲ့အမိသားမဟုတ်တော့ကျွန်တော်တို့ပြောပါလားတော်လေးခက်ခဲဖြစ်တယ်ပေါ့နော်။ဒါတချို့လူပြမှာဆိုရင်လည်းဒီလူချို့ညာပိုင်းကကိုဗစ်နဲ့လည်းနေနေကြောက်ကြတော့တချို့ကမလာကြဘူး။ဒါတော့အဲ့လိုမျိုးခက်ခဲကြီးတယ
်။ဒီလိုခက်ခဲအကန့်အသတ်တွေကြားလှုပ်ဆောင်နေရတဲ့အချိန်မှာပဲပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကတိုင်းရင်းသားပါတီတွေပါတီငယ်တွေအပေါ်မှာမမျှမတာဆက်ဆံတာတွေတွေ့ရပြီးသူတို့လိုနိုင်ငံရေးပါတီတစ်တွေအတွက်တော့အခက်ပိုကြုံရစီတယ်လို့ဆိုင်းနူပန်ကပြောပါတယ်
။ UEC ဘက်ကလည်းတဲ့ဖုန်းနဲ့ဆောင်စီကောက်ပွဲမှာတော့ဒေသမှန်ကျဖြစ်နေလို့ကျွန်တော်မြင်တယ်ပြီးတော့ပြင်ပေးလို့ပြောတော့တာပြောနေတယ်ဘာမှဒါမှမဟုတ် UEC ကိုတိုင်းကဖြစ်ရင်တင်းဖြစ်ဖို့ဖြစ်နေတယ်အဲကျွန်တော်တိုင်းသားဒီပါတီတွေပြီးနေခြေဆိုင်ပါတီတွေတက်ကြတော့ကြာအင်းအခက်ကြီးဖြစ်တယ်ပေါ့နော်နောက်တော့ပြီးနေကစီးရမှုတွေလုပ်တဲ့အခါမှာဆိုရင်တော့ဒီရမှုတွေလုပ်တယ်ဒီဥဆောင်လာတဲ့ပါတက်ကြောင့်လုပ်ကြလို့ဆိုတဲ့ဟာမျိုးရှိရပေါ့နော်ဒါပေမဲ့ဒီလုပ်တဲ့အခါမှာဆိုရင်ဘာမှ policy ဆေးဟာလည်းဘာမှမလုပ်ဘူးကျွန်တော်သိရတော့ပေါ့နော်အဲတော့ဒီ charge မလုပ်နေရတာပေါ့နော်သူတို့ဘယ်လိုမျိုးဖြစ်လာမလဲဒီ after election မှာပေါ့ဘယ်လိုမျိုးလုံးလာလဲဆက်ပိုင်းနေပါဆက်ဆောက်တော့အဆိုးရရှိရှိနေရပေါ့။ဒါအခုဆိုရင်လည်းချင်းတင်းတင်းနဲ့မှာဆိုကျွန်တော်တို့50နေပါရှိရပါလိမ့်မယ်ကဒီနေ့တရားတဲ့အခါမှာနိုင်ငံတက်ပြောက်ရဲ့ခွင့်ရေးကလည်းဒါ social media မှာအများကြီးဖြစ်နေရတယ်။အခုချင်းတင်းတင်းမှာဆိုရင်ဒါ six fire ဆိုတဲ့တစ်ပတ်ကအစ်စ်ကရစီရေးဆိုရနေထားမှာဆိုတော့ဒါဖြစ်တဲ့ရေးချင်းနဲ့ပြောင်းမယ်290မှာနိုင်ငံမှာရှိတဲ့ PDF ချုပ်တွေဒီပင်းတော့အောင်ဒီတော့မလို့ခံပြီးတင်နေလို့ကျွန်တော်ကနေတယ်ဒါကအခုအချိန်မှာဆိုကျွန်တော်ရခိုင်လူမျိုးအချိန်မဟုတ်ဘူးနော်စစ်ပေါ်ချင်းနေနေချင်မဟုတ်ဘူးအရင်ရှိတဲ့ခါနေတော့ဒီအပေါ်မှာတော်တော်လေးလေးရှင်းနေလို့ဆိုအနေနဲ့ဒီအဓိကအနေကတော့ဘက်ပန်ခွင့်ဘာမှမရှိဘူးကျွန်တော်ဒီနေ့ဒီအင်တာဖေးပေါ်မှာဟု
တ်ဒါတော့မြင်းချင်းသားမျိုးကနေပြီးသူလွတ်တော်ကိုစလဲလောင်းနေရာဝင်ပြိုင်မဲ့ဆိုင်းနုပန်ပြောသွားတာပါတဆက်သေးပဲရခိုင်ပြည်နယ်ကအမျိုးသမီးလွတ်တော်ကိုစလဲလောင်းတချို့ကြုံရတဲ့အထွေအကြုံကိုလည်းနားထောင်ကြည့်အောင်ပါ
အထက်ထဲရရှိရရှင့်ဘယ်အရာမှမရှုံးမွေဘူး ကျမတို့ပထမပိုင်းရွေးကောက်ပွဲစပြီးတော့ကြောင်းရတယ်ဆိုကြတဲ့ကွာကျမတို့မင်းဆက်စည်းရုံးမှုမလုပ်ရဘူးရှင့်မင်းဆက်စည်းရုံးမှုကိုဗစ်ဥပဒေနဲ့ကန့်သတ်ထားတော့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျမတို့မင်းဆက်စည်းရုံးခွင့်ရပြီလို့ပြောလိုက်ပေမဲ့တစ်ဖက်ကလည်းကိုဗစ်ဥပဒေတွေရှိတော့ကျမတို့ကူ30ထက်မကျော်စီရ50ထက်မကျော်စီရဆိုတော့နောက်ပြီးရှိနေဝဲဝဲရ6ပေအကွာဆိုတဲ့အခါကျတော့လေကျမတို့ကမိုးရသည်ကြတဲ့အခါကျတော့လေကျမတို့လေကွင်းပြင်းနေမှာထွက်ပြီးတော့ကျမတို့ဟိုပြောလို့မရဘူးဒီဘက်မှာကြတော့နေရီ၊ရွာရီ၊ကြေးရွာရီဆိုတော့ဒီကလမ်းမဆက်သွဲလေးဖြတ်တဲ့ရှက်တနေရာနဲ့တနေရာကိုဒီလိုခြေလင်းနဲ့သွားရတယ်လေစီးပြီးတော့လည်းသွားရတယ်အဲ့အချိန်မျိုးမှာကြတော့မိန်းကလေးတယောက်အနေနဲ့ယောက်ျားကြီးဈားထဲမှာအမျိုးသမီးတယောက်အနေနဲ့နောက်ထပ်အဖိုးတယောက်ခေါ်ရပါဘို့ရှင်
ကျမတို့ရခိုင်မျိုးသားပါတီ ANP ကနေတန်ခိုးမျိုးနယ်ပြည်သူ့လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့မလသက်ဆိုပြောတော့တာပါရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြိပတ်ကတွေရှိနေတယ်ဆိုပေမဲ့လည်းသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တန်ခိုးကတော့တည်တည်ငြိမ်ငြိမ်ရှိနေပြီးကိုဗစ် -19 ရောဂါကူးစက်မှုလည်းတိတ်မရှိတဲ့ဒေသတစ်ခုဖြစ်တာမို့ UEC ရဲ့လက်ရှိကန့်သက်ချက်တွေဟာလိုအပ်တာထက်ပိုပြီးတင်ကျပ်နေတယ်လို့မလသက်ဆိုကဝေဖန်ပါတယ်ကြပြင်းနေမြေတည်ငြိမ်နေပါလေမဲဆန္ဒနယ်အတော်များများဖြစ်သိမ်းခံရတဲ့ကိစ္စကလည်းဒေသခံပြည်သူတွေရဲ့မဲပေးခွင့်ခွင့်ရေးနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်တွေကိုကန့်သတ်လိုက်တာဖြစ်တယ်လို့သူကပြောပါတယ
်ရွေးကောက်ပွဲမတိုင်ခင်ကာလတွေမှာကျွန်တော်တို့ကနည်းနည်းတည်ငြိမ်နေရှင့်ကျွန်တော်တို့ဘက်မှာဒါမှမဖြစ်ဘူးတည်တည်ငြိမ်ငြိမ်ပဲရှိနေတယ်ပြီးလို့ရှိရင်ဘူတီတောင်တို့ရသေးတောင်တို့အခုလက်ရှိဖြစ်ပြနေတဲ့စစ်ပွဲအရှိန်တွေပေါ့ရသေးတောင်တို့ပုံတော့ကျုံတော့အဲ့လိုဖက်တွေမှာဖြစ်ပြနေတဲ့အရာမျိုးကျွန်တော်တို့ဘက်မှာမရှိဘူးရှင့်ဘုဘကဒီမနစားလို့ရှိရင်ကျမတို့တောင်ကုန်းမှာဆက်ဆက်ပါပါပဲအဲကျမတို့စီမာလူဦးရေအလောက်ထိကိုဗစ်တွေတအားကူးစက်နေတယ်ဆိုတဲ့အရာမျိုးမရှိဘူးရှင့်ပြီးလို့ရှိရင်လူဦးရေလည်းရေတွက်လို့ရတယ်အဲ့လိုမျိုးအက်ကာလာတော့ဆိုဆယ်ကနန်းတော့မရှိဘူးရှင့်တယောက်နှစ်ယောက်လောက်ပဲရှိရအားလုံးကိုရှုံငုံတုံတရလို့ရှိရင်တော့ကျမတို့အားကြီးတင်းကျက်တယ်ဆိုတဲ့ကျမတို့ကဆိုကြတယ်ရှင့်တင်းကျက်တယ်ကျမတို့ဘာမှလုပ်လို့မရဘူးရှေးပိုင်းကာလာတွေမှာကျမတို့ကဘာမှလည်းဟောပြောလို့လည်းမရဘူးမဆွစီယုံလို့လည်းမရဘူးအပါတီရဲ့ဂျီစီဖွဲ့နဲ့ဆိုင်းဘုတ်ကလေးထောင်းမယ်ပြီးရင်ပြန်လာခဲ့မယ်ကျမတို့အဲ့လိုပဲတလကြော်ကြော်လာအတိုင်းမသွားရရှင့်မင်းဆွေစီယုံလို့ရတယ်ဆိုတဲ့အရှိန်မျိုးမှကြာတော့လေဟိုပေါ့နော်ရွေးကောက်ပွဲမစင်းပနိုင်တဲ့နေနေဆရာမတို့လည်းကြားမှာပါအဲ့လိုမျိုးတွေနဲ့လေတုံရတယ်ကျမတို့ဘက်မှာဆိုရင်လည်းနေနေအေရှန်နေပါရန်နဲ့ကျမတို့တောင်ကုန်းမြို့မှာဆိုရင်မြို့ပေါ်၄ရက်ကွက်ပဲကြာရတဲ့အရာမျိုးတွေရှိရလေအခါကြတော့ကျမတို့အနေနဲ့လည်းဒါကိုဘလို့တွေးပြီးတော့ဘလို့စဉ်းစားယူရဖို့မှန်းတော့ကျမတို့မတည်ဘူးဖြစ်သွားတယ်ပေါ့ဟုတ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC ကတော့ရခိုင်ကချင်ရှမ်းအပါအဝင်ပြည်နယ်နဲ့တိုင်းဒေသတချို့ကမဲဆန္ဒနယ်မြေတွေမှာလုံခြုံရေးစိတ်မချရတာအပါအဝင်လွတ်လပ်ပြီးတရားမျှကြတဲ့ရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေမရှိတာကြောင့်လို့ဆိုပြီးရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပဲဖျက်ထားတာပါဒါပေမဲ့ဒီအထဲမှာနယ်မြေတချို့ဟာတည်ငြိမ်မှုရှိပြီးရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေလည်းရှိနေတယ်ဆိုပြီးတိုင်းဒေသပါတီတွေကလွတ်တော်ကိုယ်စားလောက်တချို့ကထောက်ပြနေကြတာပါTNP ပါတီကိုစားပြုလာရှုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မဲ့လွေသိသိအောင်ကအခုလိုပြောပါတယ
်တို့ရဲ့ဒီလာရှုံအနေနဲ့ကြည့်မယ်ဆိုရင်တော့သူတက်မှတ်လိုက်တဲ့ဒီထောက်အုပ်စုကလုံးကတော့နေရှင်ဆန်းလေးရှိနေတဲ့အခါကျတော့ပြည်သူကြောက်အနေနဲ့ကျတော့အဲ့နေရာမှာရှိပြီးဒီလိုတက်ကျတော့ဒီနိုင်ငံသားတစ်ယောက်ရဲ့ရာသီရာထိုက်တဲ့ဒီမဲပေးခွင့်ဆိုတာမျိုးကျတော့ဒီလိုဆိုရှယ်မီဒီယာပေါ့နော်ဒီရာတွေမှာကျတော့တကယ်ဟိုငင်းချမ်းပြီးတော့မှအဒီပေါင်းဆောင်လို့ဆက်လို့ရတဲ့ကြေးရောင်တွေပါသွားတာမျိုးကြတော့ကျမတို့ခါခါတော့စိတ်မကောင်းဘူးပေါ့နော
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမှာဒီကိုဗစ်ကြောင့်ချမှတ်ထားတဲ့ညွှန်ကြားချက်တွေအကန့်အသတ်တွေကြားမှာပဲမဲဆွယ်စည်းရုံးမှုတွေကိုရအောင်လှုပ်ဆောင်နေကြပြီးပြည်သူတွေရဲ့လိုအပ်ချက်ခက်ခဲပြဿနာတွေကိုကိုစားပြုဖြေရှင်းပေးနိုင်ဖို့ကြိုးစားနေပါတယ်လို့ဒီကျမဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးလွှတ်တော်ကိုစတဲ့လောက်အားလုံးကပြောပါတယ်ဒါပြင်လွှတ်တော်ထွန်းမှာအမျိုးသမီးတွေနဲ့လူငယ်တွေပုံမူကိုစားပြုပါဝင်လာဖို့လိုလာတယ်လို့လူဦးတင်တင်အောင်ကပြောပါတယ်
ဒီကတော့ကျင်လာတော့ဒီကျမတို့အမျိုးသမီးတွေအနေနဲ့ရောယူငယ်အနေနဲ့ရောဒီလွတ်တော်ထဲမှာပါဝင်မှုအဆန်းကအရင်နေသေးရေပေါ့နော်အဲကြတော့အဓိကကျမတို့ကျင်လာတော့ဒီလူငယ်တွေအတွက်လိုအပ်နေတဲ့အရာမျိုးတွေလွတ်တော်မှာတင်ပြချင်တယ်ပြီးတော့ဒီအမျိုးသမီးလူငယ်တွေအတွက်ကောလိုအပ်နေသေးတဲ့ဥပဒေတွေရှိသေးရဲ့အဲ့ဒါမျိုးတွေကိုလည်းကျမဒီလွတ်တော်မှာအတည်ပြုပေးချင်တယ်ပေါ့အဲ့ဒါကြောင့်မို့ဒီကောင်ကျင်ချစ်တာပါ
ကျားတော်တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လူငယ်အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေပြောပြခဲ့တဲ့သူတို့ရဲ့အထွေအကြုံတွေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာပါမြမအထွေထွေရွေးကောက်ပွဲကတော့ဒီတနင်္ဂနွေနေ့ဆိုရင်ကျင်းပပါပြီကိုလူချင်းရဲ့အပြောင်းလဲကိုကိုစားပြုဖော်ဆောင်ပေးနိုင်မဲ့ကိုစေလောင်းကို9နှစ်မှမှတစ်ချိန်လဲပေးရွေးချယ်ဝင်ရတဲ့အခွင့်အလမ်းအချိန်ထားပဲဖြစ်ပါတယ်ခေါင်းဆောင်ကောင်းရင်တန်းပြီးတိုးတက်ပြောင်းလဲအောင်လုပ်နိုင်တယ်ဆိုတာသမိုင်းအထောက်အထားတွေရှိပါတယ်ဒါကြောင့်ဒီအချိန်မှာကိုရဲ့နိုင်ငံသားအခွင့်အရေးကိုတည်ချအသုံးချပြီးကိုယ့်အတွက်အကောင်းဆုံးကိုစားပြုနိုင်မဲ့ကိုစလေလောင်းတွေကိုမှန်မှန်ကန်ကန်ရွေးချယ်နိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာပြပါရှင်